ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဆိုးရိမ်ချက်ကြောင့်နိုင်ငံသားသားဝင်ရောက်မှုကိုတမ်းပြစ်မဲ့အကြောင်းဂျပန်နဲ့ဖိလစ်ပိုင်တို့ကစနေနေ့မှအတီးတီးပြောပါတယ်။ဂျပန်မှာအမြဲတမ်းနေထိုင်သူမဟုတ်တဲ့နိုင်ငံသားသားဝင်ရောက်မှုကိုလာမယ့်တနင်္လာနေ့ကစလို့ဇန်နဝါရီလနှောင်းပိုင်းအထိဝင်ရောက်ခွင့်ပိတ်မဲ့အကြောင်းစနေနေ့မှပဲပြောဆိုထားပါတယ်။ယူဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်သူတဦးဂျပန်မှာပထမဆုံးတွေ့ရှိခဲ့တာနဲ့အတူပဲအခုကန့်သက်ချက်ထွက်လာတာပါဂျပန်ခီးသွားတွေနောက်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားတဲ့နိုင်ငံတွေကနိုင်ငံသားသားတွေအနေနဲ့ဂျပန်ကိုမလာခင်82နှစ်ရည်အတွင်းကိုရိုနာဗိုင်းရပ်စ်ဆစ်ဆေးဖို့လိုအပ်ပြီးဂျပန်ကိုရောက်လာရင်လည်းတစ်ခါပြန်ဆစ်ဆေးမှုခံယူရမှာဖြစ်ပါတယ်ဗြိတိန်မှာစပြီးတွေ့တဲ့ကူးစက်မှုနှုန်းပိုပြီးမြန်တဲ့မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဗြိတိန်ကလေရင်ခီးစဉ်တွေဝင်ရောက်မှုကိုနောက်လဇန်နဝါရီလလယ်အထိတိုးမြှင့်ကန့်သတ်ပိတ်ပင်ဖို့ဖိလစ်ပိုင်ကစနေနေ့မှအတည်ပြုလိုက်ပါတယ်